ာချမ်းမြေတဲ့အချိန်လေးဖြစ်ကြပါစေဗျာ။ခုနားဆင်ကြမှာကဒီအဝီကအပတ်စဉ်စီစဉ်တင်ဆက်နေကြစနေသတင်းစကားဝိုင်းတန်လွှင့်အစီအစဉ်ပဲဖြစ်ပါတယ်။ကျွန်တော်ကရေးနေပါဒီဘက်ကဝိုင်းမှာကျွန်တော်နဲ့အတူမမေတူကပူပေါင်းပါဝင်သွားမှာပါ။မင်္ဂလာပါမမေတူမြန်
။ဟုတ်ကဲ့မင်္ဂလာပါကိုရဲနေ။ဒီတစ်ပတ်မှာလည်းအချင်းတွေရကမတည်ငြိမ်သေးတဲ့မြောက်ရီသတင်းနဲ့ပဲဆားလိုက်ချင်ပါတယ်။ကရင်ပြည်နယ်မြောက်ရီမြို့ကကရင်တော်လှန်ရေးပေါင်းတပ်တွေတိုက်ပိုက်ထားတဲ့ခလာယာ209မှာဧပြီ23ရက်ကစစ်ကောင်စီတပ်တွေကနေရာပြန်ယူလိုက်ပါတယ်။အဲ့ဒီတပ်စခန်းမှာနေရာယူထားတဲ့တော်လှန်ရေးပေါင်းတပ်တွေဆုတ်ခွာပေးလိုက်ပြီးတဲ့နောက်ကရင်နယ်ကြားဆောင်တပ် BGF ကနေအသွင်ပြောင်းထားတဲ့ကရင်မျိုးသားတပ် KNA ရဲ့ကူညီနဲ့စစ်ကောင်စီဘက်ကနေရာပြန်ယူလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီး KNA ခေါင်းဆောင်ဗိုလ်မှူးကြီးစောချစ်သူကိုမျက်မျက်မှုစ조사ပေးမယ်ပြန်လည်ဖြေဆိုတာမရှိပါဘူးဒီဖြစ်ရနောက်ပိုင်းဧပြီ24ရက်နေ့မနက်ပိုင်းမှာတော့စောချစ်သူကမြောက်ရီမြို့မှာသူ့တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံပြီး KNA အဖြစ်ပြောင်းလဲဖွဲ့စည်းဖို့ညှိနှိုင်းမှုတွေထပ်လုပ်ဖို့လိုသေးတာကြောင့် BGF ဖြစ်နေတာဆက်တောင်းယူသွားမယ်လို့ပြောသွားပါတယ်တပ်ပွဲမှာပါဝင်တဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA သတင်းမြစ်တွေရဲ့အဆိုအရတော့စစ်ကောင်စီရဲ့ဒေါနာတောင်နှံပေါ်ဖြန့်ကျက်စစ်ကြောင်းထိုးလာတာကိုဟန်တားဖို့ပိုအရေးကြီးနေတာကြောင့်ခလာယာ209စခန်းကိုလက်လွတ်ပေးခဲ့ရတယ်လို့ပြောပါတယ်။တစ်ဖက်မှာလည်းမြောက်ရီကိုစစ်ကူတက်လာနေတဲ့စစ်တပ်ရဲ့တန်ချက်က8စီးအခြားစစ်ကား22စီးပါတဲ့ရင်နံကိုကြုံတိုးမြောက်မီဂျိုင်းတရမှာပဲ KNU ပူးပေါင်းတပ်တွေကစတင်ဖြတ်တောက်တိုက်ခိုက်ခဲ့တယ်လို့ကော့ဂရိတ်အင်းမှလည်းတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။အခုချိန်ကြီးစစ်ကူရင်နံကဒေါနာတောင်ချင်းမှာပဲရှိသေးတယ်လို့ကရင်တော်လှန်ရေးပူပေါင်းဖွဲ့ရဲ့တိုက်ခိုက်မှုကြောင့်အထူးခိုက်အကြဆုံးများနေတယ်လို့လည်းသိရပါတယ်။ပူပေါင်းတပ်တွေပြန်ဆုတ်ပေးထားတဲ့မြောက်ရီအင်းကြီးကိုလည်းစစ်တပ်ကမနေ့က90နာရီလောက်ကလေးကလေကြောင်းကနေဘုံလာကျဲသွားတယ်လို့ဒေသခံတွေစီကနေသိရပါတယ်။ဟုတ်ကဲ့ပါကွယ်ကြီးစစ်ကောင်စီဘက်ကနိုင်ငံတော်အစစ်စစ်ဆင်ရင်လည်းပြန်လည်တိုက်ပိုက်ဖို့ကြိုးစားနေတယ်။မြောက်ရီရဲ့စစ်ရေးအခြေအနေကအတော်လေးကိုစိတ်ဝင်စားစရာကောင်းနေပြီးတော့ဆက်ပြက်လာနိုင်ခြင်းနဲ့ပတ်သက်ပြီးကွယ်ကြီးရဲ့အမြင်လို့ပြောပြပေးပါရှင့်။
ဟုတ်ကဲ့မမေတူရေဒီမြဝီတိုက်ပွဲကတော့အတော်လေးကိုရှုပ်ထွေးတာလို့ပြောရမှာပေါ့ဗျာပြီးခဲ့တဲ့တပတ်ကကျွန်တော်ဆွေးနွေးခဲ့တဲ့လူမျိုးပဲဟာလားမြဝီကိုအဓိကအကာအကွယ်ဖြစ်တဲ့တင်ငန်းကြီးနောင်ဘျူဟာဂုံးနဲ့စစ်စခန်းနေကြသွားပြီးတဲ့နောက်မှာမြဝီမျိုးဆောင်တပ်ခလာ209ကိုစက်တိုက်ဆိုသလို KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတင်ပိုက်ခဲ့တာပေါ့နော်အဲခလာ209ကစစ်သားတွေကလက်နက်မချဘဲနဲ့ဒီထိုင်းမြန်မာချစ်ကြည်တရာအမှတ်နှစ်မှာတက်ဆွဲပြီးတော့ဆက်ပြီးတော့ခုခံနေတဲ့အတွက်ကြောင့်ဟာလာ KNL ကဧပြီ19နဲ့20မှာရှင်းလင်းလုပ်ပါတယ်ဆိုတော့တိုက်ပွဲတွေဖြစ်ပြီးတော့မြန်မာစစ်တပ်ကလည်းလေကြောင်းကပစ်ကူအကြီးကျယ်ပေးခဲ့လို့အဲမြဝတီမှာရှိတဲ့ရပ်ဖက်အိုးအိမ်တချို့ပျက်စီးခဲ့တာတွေရှိပါတယ်နောက်ပြီးတော့စစ်ရှောင်းတချို့စစ်ပွဲကြားဖြတ်ပြေးတဲ့အတွက်ကြောင့်မှာရင်ပစ်ခတ်ခံရပြီးတော့ဒီဆုံးမှုတွေရှိလာခဲ့တယ်ဟုတ်လားနောက်ပြီးတော့ထိုင်းပတ်ချံကိုလည်းစစ်ဆောင်ဒုက္ခတဲ့အမြောက်များထွက်ပြေးခဲ့ကြတာပေါ့ဗျာအနောက်ပိုင်းမှာတော့ KNL နဲ့ PDF တပ်တွေပြန်ဆုတ်ပေးပြီးတော့အဲခုနကမမေသူပြောသလိုမျိုးပဲခလာရ209စခန်းကိုလက်လွတ်လိုက်တာပေါ့နော်တဆက်ထဲမှာပဲ KNU ပြောရေးဆိုခွင့်ရသူဘလို့စော်တော်နီကနေပြီးတော့ဒီမြောက်ရီစစ်စင်ရေးမအောင်မြင်ရတာဟာ BGF ကြောင့်လို့အပြစ်ပုံချလိုက်ပါတယ်ဆိုတော့ဒီနေရာမှာပြောစရာရှိတာက BGF ကလက်တလောမြဝီတခွင်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအရင်လိုစစ်တပ်နဲ့ပူးပေါင်းမတိုက်တော့ဘဲနဲ့ကရင်ချင်းချင်းမပစ်တော့ဘူးဆိုတဲ့ဒီနှုတ်ကြိနဲ့လက်ရှောင်နေတာပေါ့နော်ဒါပေမဲ့စစ်တပ်ကအရွှေကုတ်ကိုကိုပါဘုံကျဲမယ်လို့ချင်းချောက်လာအပြီးတဲ့နောက်ပိုင်းနောက်လက်မေလကုံအပြီးမှာ KNA လို့ခေါ်တဲ့ဒီကရင်အမျိုးသားတပ်အဖြစ်ပေါ့နော်BGF ကိုပြောင်းဖွဲ့နေတာကိုရက်ပြီးတော့ BGF အနေနဲ့ပဲဆက်သွားမယ်ဆိုတဲ့အမိန့်ကိုပေါ့နော်ဒီ BGF တက်မှုအချင်းချင်းကြားမှာညွှန်ကြားချက်ထွက်လာတယ်လို့အတွင်းသတင်းရင်းမြစ်တွေကကျွန်တော်တို့သိရပါတယ်အဲ့ဒါကြောင့်အခုလူလူကြားမှာဟာကရင်အချင်းချင်းအရင်လိုပြန်ပစ်တော့မလားအရင်ကရင်အချင်းချင်းမပစ်တော့ဘူးဆိုတဲ့ဂတိကဝတ်တွေပြန်ကျိုးပေါက်သွားမလားဆိုတဲ့စိုးရင်ချက်တွေထွက်ပေါ်လာနေပါတယ်လက်ရှိအခြေအနေကလည်းဒီကရင်အချင်းချင်းမပြည့်ရေးမှုကိုပြတ်သွားအောင်လဲစစ်ကောင်စီဘက်ကစူးစမ်းနေတာအမှန်ပါပဲစစ်ကောင်စီလော်ဘီတွေရဲ့ဆိုရှယ်မီဒီယာတွေကိုကြည့်မယ်ဆိုရင်လဲခလာ209ကိုမြန်မာလန်ပြန်လွှင့်ပြီးတော့အတိုက်အင်အားအများပြားမြဝီရဲကိုပြန်ဖြည့်ပြီးထိန်းချုပ်ထားနိုင်ပြီလို့ဝါဒဖြန့်နေကြပါမယ်ကျွန်တော်တို့သိရတော့အခုမြဝီမှာရှိနေတဲ့စစ်သားတွေဟာရှုံးပြီးတော့ထွက်ပြေးလာတဲ့သူတွေကြီးပါပဲခလာ209ကစစ်သားတွေတက်မှ44တက်မှမှုနဲ့အဖွဲ့ ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာလို့ထိုင်းကမြဝတီကိုပြန်ပို့တဲ့စကခ14ကြိုက်ဒုံဗျူဟာစစ်သားတွေစကခ12သင်္ကန်းကြီးတောင်ကထွက်ပြေးလာတဲ့စစ်သားတွေပဲရှိတာပါဘယ်ကနေမှအဲ့လိုမျိုးဝင်လာတဲ့တပ်ကူတွေမဟုတ်ကြပါဘူးဆိုတော့တဖက်ကိုကြည့်ရင်လည်း KNL အတွက်ဒီကရင်ချင်းချင်းမပြစ်ရည်မှုကိုစက်ထိန်ထားပြီးတော့ခုနကမမီသူပြောတဲ့အထဲမှာလည်းပါပြီးသားပါအဓိကစစ်မျက်နှာဖြစ်တဲ့ဒေါနတောင်တန်းတွေကိုကြော်ဖြတ်ဖို့ကြိုးစားလာနေတဲ့စစ်ကောင်စီရဲ့အောင်စရာစစ်စင်ရေးကိုထိမ့်နိုင်မှုပါပဲတကယ်လို့ဒါဒီစစ်စင်ရေးကိုဒါတားဆီးနိုင်ခဲ့မယ်ဆိုလို့ရှိရင်မြဝတီအပါဝင်ဒေါနတောင်အရှိချမ်းဘက်ကစစ်ကောင်စီတက်ဆွဲထားရာကုန်းတိုင်းဟာချင်းနေအကြက်တွေဖြစ်သွားပြီလို့ KNU ကတွတ်ထားတာပါအဲဒါကြောင့် KNU ဟာဟလာဒီမြဝတီကိုအဓိကစစ်မျက်နှာမဖွင့်ဘဲနဲ့ဒီမြဝတီဘေးနားမှာရှိနေတဲ့BGF KNA အပါအဝင်ပေါ့နော် DGBA KNU PC တို့အပြင်ကို KNA အသွင်ပြောင်းရမှာမပါခြင်းနဲ့ BGF တွေရောစစ်မတိုက်ချင်ကြတဲ့အရင် KNU ခေါင်းဆောင်ဟောင်းနေနဲ့ရောအချင်းချင်းကြားအပြစ်ရဖို့လိုနေပါတယ်နောက်တစ်ခုကလည်းမြဝတီမျိုးနဲ့အနီးဝန်းကျင်မှာရှိတဲ့အဲ့ဒီအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအားလုံးဟာအကျိုးစီးပွားအတီးတီးလဲရှိနေကြပါတယ်အဲ့ဒါကိုငစားပြပြီးတော့စစ်တပ်ကအနုနီးနေရောချိန်ချောက်တဲ့နီးနေရောသုံးပြီးတော့သွေးခွဲဖို့ကြိုးစားတာတွေ့ရပါတယ်ကရင်ညီညွတ်ရေးရဲ့ KNU နဲ့ PDF ညီညွတ်ရေးဟာစစ်တပ်အတွက်အန္တရာယ်ရှိတယ်လို့မြင်တဲ့အတွက်ကြောင့်ပါပဲ BGF KNU ကိုမပြတ်သားဘူးလို့အများကပြောနေကြပဲမယ်အရင်လိုစစ်ကောင်စီနဲ့ပြန်ပေါင်းထုတ်သွားမယ်လို့တော့ကျွန်တော်တဦးတည်းအမြင်ရတော့မထင်ပါဘူးခင်ဗျဘာကြောင့်လဲဆိုတော့စစ်ကောင်စီဟာတရုတ်အလိုရှိတဲ့အတိုင်းကြားဖြန့်လုပ်ငန်းလုပ်ကင်သူတွေကိုရှမ်းမြောက်မှာဖမ်းပို့ပေးတယ်လို့မျိုး BGF ခေါင်းဆောင်တွေကိုလည်းအလားတူလှုပ်လာလိမ့်မယ်လို့စောချစ်သူနဲ့ BGF ခေါင်းဆောင်တွေကတန်တရားရှိနေလို့ပဲဖြစ်ပါတယ်မှန်ပါတယ်စောချစ်သူအပါဝင်စောမုတ်တုံးစောတင်ဝင်းအစရှိတဲ့BGF ကောင်းဆောင်နေဟာကြားဖြန့်လုပ်ငန်းကနေပြီးတော့အကြီးအကျယ်စီးပွားဖြစ်နေကြတဲ့သူတွေပါအဲသူတို့တွေမကပါဘူး DGBA နဲ့ KNU ကောင်းဆောင်ဟောင်းနေပါဒီလုပ်ငန်းတွေနဲ့မကင်းကြပါဘူးအဲသူတို့တော့ကတော့ KNU နဲ့ PDF တို့လိုမျိုးပြင်းပြီးကိုပိုင်အုပ်ချုပ်ခွင့်နဲ့ Federal ပြည်ထောင်စုတိဆောက်ရေးတို့ထက်လက်ရှိစီးပွားဖြစ်နေတဲ့ဒီကြားဖြန့်ကရနေတဲ့အကျိုးစီးပွားကိုကိုအာယုံပြုကြမှာကတော့မလွဲပါဘူးကျိုးရလဲရှမ်းမြောက်မှာလိုပဲအဲရာဂိုင်းနှုံးမလိုက်ဟိုလူကဗနရာဂိုင်းနှုံးဒီလူကဗနရာဂိုင်းနှုံးဆိုပြီးတော့အားလုံးဝေစားမြစာလှုပ်လို့ရမယ်အဖြေကိုရှာလို့ရနိုင်တယ်လို့ထင်မြင်ယူဆကြတဲ့သူတွေလည်းရှိပါတယ်အဲဒါပေမဲ့ရေးရှိမှာမြဝီကိုအရင်လိုကြားဖြန့်လုပ်ငန်းတွေကိုအေးအေးဆေးဆေးနဲ့ BGF ဒီဘလောက်ထိဆက်လုပ်သွားနိုင်မလဲဆိုတဲ့မီးကုန်းကတော့ရှိလာနေခဲ့ပါပြီ။အဲဒါကြောင့်မို့လို့လဲစောချစ်သူနဲ့ BGF ခေါင်းဆောင်တွေဘယ်လမ်းကိုလျှောက်မလဲ။ဘာတွေဆက်လုပ်မလဲ။ဘယ်လဲဘာလဲပေါ့ဗျာ။အားလုံးကမီးကုန်းထုတ်နေကြတာဖြစ်ပါတယ်လို့သုံးသပ်ပြစေမမေသူရေ
။နောက်ထပ်သတင်းတစ်ပုဒ်ကတော့တိုက်ပွဲတွေပြင်းထန်နေတဲ့ကရင်နီနဲ့ကရင်ပြည်နယ်မှာသတင်းမီဒီယာတွေသတင်းရယူခွင့်နဲ့ပတ်သက်ပြီးသက်ဆိုင်ရာအဖွဲ့အစည်းတွေကစာထုတ်ပြီးကန့်သတ်လိုက်တဲ့အကြောင်းပဲဖြစ်ပါတယ်။ပြမအူဆောင်ကင်းနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC က April 16ရက်ရက်စွဲနဲ့မီဒီယာကျင့်ဝတ်ဆိုင်ရာညွှန်ကြားချက်ဆိုပြီးစာတစောင်ထုတ်ပြန်ခဲ့ပါတယ်။စာမှာအချက်၈ချက်ပါဝင်ပြီးအဓိကအကြောင်းအရာအနေနဲ့ကင်းနီပြည်မှာသတင်းလာယူမဲ့သတင်းထောက်တွေအနေနဲ့သတင်းဌာနထောက်ခံစာနဲ့အတူ IEC ကိုအသိပေးကြောင်းကြားဖို့ရယ်သတင်းယူတဲ့နေရာမှာသက်ဆိုင်ရာနယ်မြေတပ်မှုတပ်ဖွဲ့တွေရဲ့ခွင့်ပြုချက်နဲ့တွားဖို့စစ်စင်ရင်အုပ်ချုပ်ရေးကိုထိခိုက်စေတဲ့လုပ်ရက်နဲ့စစ်ကောင်စီကိုအပြစ်အမှားဖြစ်စေတဲ့လုပ်ရက်တွေကိုတားမြစ်ထားပြီးမီဒီယာကျင့်ဝတ်ဆိုင်ရာညွှန်ကြားချက်တွေကိုမလိုက်နိုင်ရင်သတင်းရယူခွင့်ပိတ်ပင်တားမြစ်သွားမယ်ဆိုတဲ့အကြောင်းအရာတွေပါဝင်ပါတယ်။အလားတူကရင်မျိုးသားစီယုံ KNU ကလည်းပြင်ပမီဒီယာတွေသတင်းရယူတာနဲ့ပတ်သက်တဲ့အသိပေးကြေညာချက်ကို April 21ရက်ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်။ KNU ရဲ့သတင်းနဲ့ပြန်ကြားရေးလုပ်ငန်းဆိုင်ရာ policy မူဝါဒနဲ့ကျင်းဝစီကံတွေအများဆိုပြီးထုတ်ပြန်ထားတဲ့အချက်တွေမှာအဓိကအားဖြင့် KNU ထိန်းချုပ်နယ်မြေတွေမှာသတင်းလာယူမယ်ဆိုရင်ကြိုတင်ခွင့်ပြုချက်တောင်းခံဖို့ခွင့်ပြုချက်တောင်းတဲ့အခါမှာလည်းသတင်းဌာနအမည်သတင်းထောက်ကသတင်းသွားယူမယ်နေရာသတင်းယူမယ်အကြောင်းအရာတွေကိုပူးတဲ့တွင်ကြရမယ်လို့ဆိုပါတယ် 看了某些的人吃了顿呢，表演所跟许多人也偏家家的舞台去看比，一大点大家嘛偏的路，路二八个一股他嘞，有单他帮你我当完许多人个实习我当看来，别大别没路来表他吧嘞。人民的压力来拿我跑遍他的时间里，我跑遍九龙个人，一旦跑遍了的人老爷，人他那里有看人家 blacklist 老大，人民的公司有单家端来老没路说吧嘞。身边别嘛，这人也有来看嘛。这人民的压力呢呢，因为的龙江一三亚这里比较的我来拿我说了，人家没需要吃皮吧嘞。特别没嘞，这人也有关的不得了，罗阿塔特跟他悄悄木里个，媒体罗拉困我提把子的喽。Federal Democracy 有大部分的他的破事人呢呢 ，Media 呢不得了干的呀嘛 ，Federal Democracy 内政内政都没落来了，违反目的来信你了吧？第几年这点呢不得了 ？April 那十七年嘛，落来到你妈的人 Media 讲是个，十八七八呀，但那年年呢，滴答滴滴的嘛，的人妈的龙江爷，的人落来困难，落来啥的人也有关我，阿妈看不带动那啥的让我来偷变开吧嘞，苦了干了嘛，的人也有关那不得比，俺一心来看女的偷变家不嘛，过年年我不落多少西吧嘞先。
好嘅，咪咪都表得咯话呗，第今年的比家干了，我求伊讲是俺一心呢，今年有打。使用经验有如何呢？比如，昨天的马里对用家突变接地的嘛，把的哎一彻底破灭，哎那个咯。昨天路拉困呢，昨天到底龙江一股轻巧你的路有啥内嘛嘞？哎那叫马路嘞，可能啊，妈咪都表的天嘛，把的 IPCM 哈啦，路拉的密码昨天米利亚公司报呀，说第一个米利亚公司说那个嘞，昨天那昨天米利亚的报文。罗拉的人米利亚里呢，或是他啦，撇的对象，可能话，还是呢，给人牛肉的今年彻底爆嘛，变比较东边的偷变结果，偷下来路，就那路哪来吧嘞？所以 IPCM 也偷变结条，基本上嘞，可能话，蛮比都比较容易呗。反而比方说，第少铺移民他的坏的骗你啦，讲第的人啥罗拉昆山丹布里个李扎布带动他了嘞。对呀，老伯伯。所以，他边个地铺里呢？对比着德林米利亚里的波特巴瓦，因为德林亚有关呢，亲近天降木生的这个地铺里先别买了 IBCM 啊，来收他了，对呀吧？所以啊，你给上呢不得比着，给人带那德林米利亚给 ICA 挨打就来批的。罗纳多，你妈德林米利亚公司 IBCM 也欧克他来批读。想嘛，南坡个股，就那十多比罗明明顺利他吧嘞，哎，那神奇家吧，明白吧？想嘛，南坡个咩？想嘛嘞 ，TV 也带咩的 ？IEC 呢 ？KNU 罗耶？昨天 media 的马里个干得恰巧不咯？昨天 media 的马里家嘛，所以目的密码栏里不？昨天罗拉坤呢？昨天也有关罗拉说，一打突破表述关罗个成交目录了，有啥你家那里细吧嘞？所以 ，this statement 不嘛，下面你呢，不如懂得起嘛嘞，看
没？好 ，OK， 没啦，就是话，你，咱们 media 是啥个咯？嘛，那帮古辈的，是啥子波子娃娃，可能是，是啥看见了？你的波子娃娃呀，他妈变得太过，你呢要懂得起呢，我呢，是啥？啊，第二天嘛，噶，第不然你比价格啦。我做一公司个喏，啊，是冇看过一公司个，咁叫 IC 个 ，IC 呢，你 KNU 跟你个 C 有关的比较，啊。啊，咪新闻上哩喎，喏，新鮮新鮮哩，伊啲啲媒體啊，呢不得嘅，啲啲也要開喎，喏，啲啲也要開，都如特別家啲，喏 ，IC 做咗同咗呢個，啊 ，KNU 做咗先，喏，啊，但啲啲也要開，哦，我話啲啲庫房，喏，阿老母做嚟偷變爛事嘅，喏，所以，啊，特別偷變就做啲爛，所以，哎家，即係話呢 ，IPCM 如果爆爛做咗先。啲 stakeholder 喎，喏，包括不得嘅啲細人，阿婆、叔婆嚟，即係話呢 ，media。家嘛，在恁他那里，恁他里家嘛，你那里楼上买如果嘛，起码都看看那路线，说的拍嘛，记录线咯。你突然的拍自己的不咯，拍自己的那路线，等人家有可能不得于第一车嘛，突然下来把脚来受了咯，起码都得想对面买不咯，再三呀，你拼凑那米对不咯，个人你个人一天用那米对啊，所以那那也三呀嘛。昨天吃了对酱，辛苦努力，不如待那天，心里来是软软了。都哎不嘛，去看比较好的路，有啥第二个咯？是咯，第一天干那个，来这些人比我们 ဆိုလို့ရှိရင်အာနိုင်ငံရေးရဆိုလို့ရှိရင်စစ်ရေးကလည်းအရန်ကြီးနေဆိုတယ်ပြီးလို့ရှိရင်လည်းအစ်စစ်ရေးနဲ့ဆက်ဆက်ပြီးတော့နေမြေတွေကိုလည်းအာတိုးချဲ့လာတော့အုပ်ချုပ်ရေးပိုင်းကိုတိုးချဲ့လာတဲ့ပိုင်းမျိုးရှိတဲ့အခါကျတော့အရန်ကိုထိရှာလွယ်အကဲဆက်တဲ့အခြေအနေတွေဖြစ်လာကြောင်းတစ်ခါတလေလည်းဟိုသတင်းဥသတင်းကူးတချို့ဟာဒီစစ်ကောင်စီအတွက်ပေါ့နော်သတင်းပေးသလိုဖြစ်နေတာမျိုးဆိုလို့ရှိရင်တော်လှန်ရေးအလုပ်တွေကိုထိခိုက်မှုတွေဖြစ်လာနိုင်တာလည်းရှိမယ်လို့ထင်တယ်ပေါ့နော်အဲတို့တော်လည်းပဲဒီတချို့ထုတ်ပြန်ချက်တွေမှာဆိုလို့ရှိရင် blacklist တွေနောက်ပြီးလို့ရှိရင်သတင်းရယူခွင့်မပေးတော့ဘူးဆိုတဲ့အပိုင်းမျိုးလေးတွေဖြစ်ပေါ့နော်ရက်ဆိုင်လိုက်မယ်ဆိုတဲ့အမျိုးလေးတွေကဟိုအရန်ကိုကျမတို့သတင်းထောက်ဒီသတင်းမီဒီယာတွေအတွက်ကတော့shock ဖြစ်သွားတာပေါ့နော်စိတ်ပိုင်းဆိုင်ရာအနည်းဆုံးတော့အခုကတော့လုပ်ပြီလားမလုပ်သေးလားကောင်းတယ်ပေါ့ပြီလားလက်တွေ့မှာသွားပြီလားတေချာမသိရသေးပေမဲ့လည်းဒီထုတ်ပြန်ချက်ကြောင့်ဒီတွန့်ဆုတ်သွားတာပေါ့နော်တွန့်ဆုတ်သွားတယ်တုံ့လုတ်သွားတယ်ဒါကသတင်းလွတ်လပ်ခွင့်ကိုထုတ်ထိန်လိုက်ပြီလားဆိုတော့အစိုးရချက်တွေပေါ့နော်အဲ့လိုတွေဖြစ်လာတယ်ဆိုတော့ဒီအစိုးရချက်တွေပုံမှန်တော့တို့ကဒါကတော့ဒီလိုဖြစ်သွားတယ်ဆိုတာမျိုးတော့သက်ဆိုင်ရာအစုအဖွဲ့တွေလည်းတိတရစီဥတော်လည်းအများကြီးတော့လည်းသတင်းတွေလည်းဖော်ပြနေကြတာရှိတယ်ပေါ့နော်တစ်ဖက်မှာကြည့်လို့ရှိရင်လည်းဒီကျမတို့သတင်းမီဒီယာတွေအတွက်ကလည်း2021ကလေးကပေါ့နော်အခုချိန်ကြည့်ရဒီများသောအားဖြင့်ကတော့တိုင်းသားနေမြေဒေသတွေမှာဒါလွတ်မြောက်နေမြေလို့တော့ဟိုခေါ်ကြတာပေါ့လေအဲ့မှာသတင်းရယူမှုတွေကငကူကလေးကလည်းခက်ခဲမှုတွေရှိတယ်ကန့်သတ်မှုတွေရှိတယ်ဆိုတော့ကကျတော့ဒီဟာမျိုးကဒီလိုထုတ်ပြန်မှုကလည်းပို့ပြီးတော့ခက်ခဲသွားစေတဲ့ဟာမျိုးပေါ့ဆိုတော့ခုနီကူဟန်နဲ့ချင်းကပြီးတော့သတင်းရယူတယ်သတင်းရုပ်ပုံတွေရယူတဲ့ဟာအနေထားမျိုးပါဆိုလို့ရှိရင်ဒါတော့အကန့်အသတ်ဖြစ်တယ်ပေါ့နော်သို့တော်လည်းမီဒီယာလို့ပြောလိုက်လို့ရှိရင်တော့ကျမတို့ဒီစစ်တပ်ကအာဏာသိမ်းမှုဖြစ်စဉ်ပြီးကြဲကဆိုရှယ်မီဒီယာတွေပေါ့နော်အခုတော့ဖြစ်ဟိုပါပေါ့ individually တဦးထဲနဲ့ page တစ်ခုထောင်နေသူတွေရှိတယ်ဒါကြီးကလည်းကိုယ့်ကိုယ်နဲ့မီဒီယာတို့တော့ခံယူပါပဲတစ်ဖက်ကလည်းမတူတဲ့တော်လိုင်းအစုအဖွဲ့တွေမှာလည်းသူတို့ရဲ့တော်လိုင်းလုပ်ငန်းကိုထောက်ပံ့ဖြစ်စေမဲ့ social media platform တွေကလည်းရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ YouTube ဖြစ်စေ Facebook ဖြစ်စေအဲ့ဒီအပိုင်းကပို့ပြီးတော့သုံးထားတဲ့ပုံမှာဒီကျမတို့ ethic နဲ့အညီပေါ့နော်တွားနေတဲ့သတင်းမီဒီယာတွေနဲ့ပုံစံတော့မတူဖြစ်သွားတာပေါ့ဆိုတဲ့အခါကျတော့ဒီသက်ဆိုင်ရာနေမြေတွေမှာတော့စစ်ရေးကိုစစ်ရေးသတင်းတွေကိုကြားလို့ချင်းအချိန်နဲ့တပြေးညီတင်ဆက်တဲ့ခါမှာကျမတို့သတင်းမီဒီယာသမားတွေလည်းရှိတယ်လို့စောစောဆိုရှယ်မီဒီယာတွေနောက် YouTuber တွေလည်းရှိတယ်ပေါ့နော်အဲ့ဒီအပိုင်းမျိုးပါဆိုလို့ချင်းတော့ဒါကကျမအနေနဲ့သုံးသပ်ကြည့်တာလားတော့သက်ဆိုင်ရာ DIEC ရုပ်ဖြစ်စေ KNU ရုပ်ဖြစ်စေသူတို့ရဲ့ထိန်းချုပ်နေမြေဒေသတွင်းထဲမှာဆိုလို့ရှိရင်ဒီဒါတွေကိုလည်းတစုံတရာစိန်ခေါ်မှုဖြစ်တဲ့ပုံမှာဟိုတင်းမီဒီယာတွေသတင်းရယူခွင့်ဆိုတာမျိုးကိုထုတ်ပြန်လိုက်တယ်လို့ကျမအနေနဲ့ယူဆတယ်ဒါဒီလိုထုတ်ပြန်မှုကတော့စိတ်ပိုင်းဆိုင်ရာအတွက်တွန့်ဆုတ်သွားတာဖြစ်စီတယ်ဆိုပေမဲ့လည်းတစ်ဖက်မှာကျမတို့အရန်ဒီခုနလိုမျိုးပေါ့နော်အခုလုံးဝပိတ်ပင်လိုက်တဲ့အဟာမျိုးမဖြစ်အောင်လို့လည်းကျမတို့ကဆက်လက်ညှိနှိုင်းပြီးလှုပ်ဆောင်သွားမယ့်အနေအထားမျိုးဖြစ်တယ်ပေါ့နော်။ဘာလို့လဲဆိုတော့သတင်းကျင်းဝတ်မှာဆိုလို့ရှိရင်လည်းမိမိကပဲကိုယ့်နာမည်ကိုယ့်သတင်းဌာနကိုလည်းအမြဲတမ်းအသိပေးပြီးတော့အင်တာဗျူးရတယ်ခွင့်တောင်းရတာဒါအရင်ကတည်းကရှိပြီးသားသူကျင်းဝတ်အတိုင်းဆိုလို့ရှိရင်ပေါ့နော်။သို့တော်လည်းဒီအချိန်ဒီမှာဆိုလို့ရှိရင်တစ်ဖက်ကတုံ့တက်ရတာကဒီသက်ဆိုင်ရာဟိုတော်လိုင်းအဖွဲ့စည်းတွေမှာလည်းကိုယ့်နဲ့မြေထဲမှာပဲသတင်းဌာနတွေပဲအလို့သတင်းသတင်းထောက်တွေဘသူတွေပဲ YouTuber တွေလာွားတယ်ဆိုတော့ data တွေပေါ့နော်သူတို့မှ information တွေအမှတ်တမ်းတွေမကြံနေတာလည်းဖြစ်ကောင်းဖြစ်မယ်ဒါကတော့ကျွန်မတိကျမသိဘူးပေါ့နော်အဲ့ဒီအနေထားမျိုးပေါ့မလဲသူတို့မှအဖက်ဖက်သောစိန်ခေါ်မှုတစ်စုံတစ်ယောက်ရှိမယ်လို့ကျွန်မအနေနဲ့ယူဆတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒါကတော့တစ်ဖက်မှာကြည့်လို့ရှိရင်တော့ကျွန်မတို့မီဒီယာသမားတို့အရင်ထိခိုက်သွားတယ်ဒီလိုထုတ်ပြန်မှုကတကယ် professional ဆန်ဆန်သတင်း structure အနေနဲ့လုပ်နေတဲ့ပေါ့နော်တည်ဆောက်မှုအတိုင်းအတာနဲ့ကိုတီးဖြတ်မှုတွေတောင်းယူမှုတောင်းခံမှုနဲ့လုပ်နေတဲ့သတင်းမီဒီယာတွေအတွက်ကတော့ပို့ပြီးတော့စိုးရိမ်စရာဖြစ်ပြီးတော့တစ်ဖက်ကတောင်းခံမှုမရှိဘဲနဲ့လုပ်နေတဲ့မီဒီယာ social media အစုအဖွဲ့တွေကိုကြတော့တိတ်ပြီးတော့မတက်ရောက်ဘူးလို့တော့ကျွန်မအနေနဲ့သုံးသပ်မိတယ်ပေါ့နော်
ကောင်စီအနေနဲ့ထုတ်ပြန်ချက်ထဲမှာကျွန်တော်တို့တွေ့တာကတော့ဒီသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့ပြီးတော့ဒီသတင်းစာလွတ်လပ်ခွင့်သတင်းရယူပိုင်ခွင့်တွေကိုနားလေလက်ခံကျင့်သုံးရေးတိုက်တွန်းဆွေးနွေးသွားဖို့ရှိတယ်ဆိုတော့တိုင်းရင်းသားနယ်မြေတွေကလက်တလောသတင်းစာလွတ်လပ်ခွင့်နဲ့တိုင်းရင်းသားသတင်းမီဒီယာတွေလောက်ကင်နေရတဲ့အခြေအနေတွေကရောဘလို့အနေထားရှိပါလဲခင်ဗျ။
ကျမတို့ကဟိုကလေသတင်းမီဒီယာဆိုရဲကဒေသတွင်ဟိုကဒေသအခြေစိုက်သတင်းမီဒီယာလည်းဖြစ်တဲ့ခါကျတော့ဟိုကရင် KIC ဆိုလည်းကရင်ဒေသအခြေစိုက်ပေါ့နော်ဆိုတဲ့ခါကျတော့တခြားတိုင်းသားမီဒီယာတွေလည်းသူသက်ဆိုင်ရာအနေနဲ့ဒေသမှာအခြေစိုက်တယ်။မဖြစ် IC ရဲ့ဟိုကအချို့နေမြေမှာဆိုလို့ရှိရင်လည်းကျမတို့ကရင် မီဒီယာလည်းရှိတာပဲဆိုတော့ခါကျတော့ဘလုံးလေးလုံးနေရလဲဆိုတော့ကျွန်တော်တို့ကတော့ဒီ stake holder တွေနဲ့ဒီ data ဒီအစုအဖွဲ့တွေကလည်းကျွန်တော်တို့ရဲ့တခုသောဒီသတင်းရင်းမြစ်တွေအများကြီးထဲကဟိုတစ်ဖွဲ့ဖြစ်တယ်ပေါ့အဲ့လိုပုံစံမျိုးဖြစ်တဲ့ခါကျတော့ကျွန်တော်တို့ကလုံးဝကင်းဝင်းနေလို့မရအောင်အလံဝင်းနေလို့မရအောင်သတင်းအတွက်ကိုချိတ်ဆက်ရမယ်အတည်ပြုမှုဒီအတည်ပြုနိုင်တဲ့တောင်းဝင်းတောင်းခံမှုနဲ့ဖြစ်ကြဖို့အတွက်ကိုကျွန်တော်တို့ကချိတ်ဆက်ပြီးလှုပ်ဆောင်ရတာပဲတခါလေတော့လည်းဟိုသက်ဆိုင်အခက်ခဲရပါလဲဆိုလို့ရှိရင်တခါလေရောက်ရှင်လဲstay over lady spoke person တွေကနေမအားလက်တာတွေနောက်ပြီးတော့ communication မိုင်းမှာနှောက်နှေးမှုတွေဖြစ်တာတွေကကျမတို့ရဲ့သတင်းထုတ်လွှင့်မှုအတွက်ကိုတော့ဟိုကသတင်းစီးဆင်းမှုရဲ့ထုတ်လွှင့်မှုအတွက်ကိုအများပြည်သူကိုသတင်းပေးဖို့အတွက်ကိုကျတော့အချိန်နှောက်နှေးတယ်နောက်ပြီးတော့သတင်းတွေကမလတ်ဆက်တော့ဘူးဆိုတော့စင်ကုန်မှုလေးတွေလည်းတခါလေကြုံရတာရှိတယ်ပေါ့နော်ဆိုတော့အခါကျတော့အဲ့ဒီပုံမှာကတော့နီလန်တခြားနီလန်ရှာပြီးတော့သက်ဆိုင်ရာမီဒီယာတွေကလည်းတခြား source တွေကို media ချင်းကပ်မေးယူရတာမျိုးလေးတွေဖြစ်လာတာပေါ့နော်ဆိုတော့ဒါကတစ်ခုပေါ့နောက်တစ်ခုကတော့ဒီကျမတို့ news ဟိုဟာလေးဒီအလံမဝေးပြီမဲ့လေကျမတို့နားလည်ထားတဲ့လောက်ကဒီသက်ဆိုင်ရာIEC ဖြစ်စေ KNU ဖြစ်စေကျမထင်တာတော့ဟို announcement မလုပ်လည်းပဲတချို့အခွင့်အရေးမှာပေါ့နော်တခြားတိုင်းသားတော်လှန်ရေးအခွင့်အရေးတွေမှာလည်းသူ data အနေသူနဲ့ကတော့ဒီသတင်းရယူခွင့်သတင်းစီးဆင်းခွင့်နဲ့ပတ်သက်ပြီးတော့ကျွန်မထင်တယ်သူတို့သတ်မှတ်ချက်တွေရှိထားမှာပဲမထုတ်ပြန်တာတကူကလည်းအတီးတီးရတော့ရှိကြမှာပဲပေါ့နော်ဆိုတဲ့အခါကျတော့ဒီပုံမှာလည်းတခြားမီဒီယာခြားဒေသတွေပေါ့နော်ကချင်ရှမ်းမွန်အဲ့ဒီဒေသတွေရဲ့မှာလည်းရှိနေတဲ့ပြီးတော့ဒီမြန်မာပြည်အလယ်ပိုင်းမှာရှိနေတဲ့အစုဖွဲ့တွေပေါ့နော်အဲ့ဒီမှာလည်းသူတို့မှာလည်းသတင်းရယူရတာဘယ်လိုအခက်အခဲရှိလဲဆိုတာမျိုးကြုံရမှာပဲဘယ်အရာမှတော့ရှုံးရှုံးရှုံးမရှိဘူးပိုဆိုးတာကတော့ကျွန်မတို့ကဒီကာလမှာသတင်းကိုဟိုခိုင်လုံမှုရှိတယ်တည်င်းကလည်းတိနေပြီပေါ့နော်အတိလည်းပြုတ်နိုင်တယ်ဆိုမပြည့်လည်းပြည့်စုံတယ်ဆိုမဲ့လည်းတခါရရှိရင်ကျမတို့တည်င်းထုတ်ရတဲ့ခါမှာ impact ဖြစ်လာနိုင်တာပေါ့နော်တက်ရောက်မှုဖြစ်စေတဲ့ဟာဥပမာဖြစ်တည်င်းကမြန်နေပြီရပြီတကယ်ပဲပြည့်စုံဆိုရင်ထုတ်လိုက်ခြင်းအဖြစ်ဟိုတစ်ဖက်မှာခုနကပြောသလိုတိုးကျတက်ရောက်မှုတွေကိုယ်အဲ့ဒီသက်ဆိုင်ရာဒေတာမှာတွားပြီးတော့ဖြစ်စေရဆိုလို့ရှိရင်ကျမတို့အဲ့ဒီဖြစ်အောင်ဟိုတိဖြတ်တဲ့ခါမှာပေါ့နော်အဲ့အရာတွေဟိုပါထည့်စင်စားတာမျိုးရှိတယ်တည်င်းကကနကဒီသတင်းစာ train နဲ့တင်တန်းတွေမှာပေးသလိုမျိုးတတိယခိုင်လုံအောင်ပဲပြည်စုံအောင်မယ်အချိန်နဲ့တပြေးညီဖြစ်ရမယ်ဆိုတာမှန်တယ်တိုးတော်လေဒီကာလမှာပါဖက်စဉ်းစားရလဲဆိုတော့သူဘယ်အချိန်တော့မှနည်းနည်းလေးနောက်နေသွားတာနဲ့ဟိုဆိုးကျတဲ့အောင်မရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီနီလန်ကိုယူရတဲ့အနေထားမျိုးလည်းရှိတယ်ဒါကြောင့်မို့တစ်ခါတလေတော့မှဟို social media တွေပေါ်မှာပို့ပြီးတော့သတင်းစာတုံးတဲ့ပရိသတ်တွေအားဆိုလို့ရှိရင်ကျွန်တော်တို့အားမလို့အားမရတာတွေဖြစ်တယ်အဲ့ဒါတွေလည်းကြုံရတာရှိတယ်ပေါ့နောက်တစ်ခုကပါလဲဆိုရင်ကျမတို့ကရင်ဒေတာဆိုလို့ရှိရင်အစုအဖွဲ့တွေအများများတယ်ကျမတို့ကလည်း audience ကပြည်တွင်းပြည်ပရှိတဲ့ခါကျတော့ဒီသက်ဆိုင်ရာပြည်တွင်းပြည်ပကကျမတို့ရဲ့ community တွေကလည်းသူတို့မှသူတို့ထောက်ခံတဲ့အစုအဖွဲ့တွေရှိတယ်အဲ့ဒီဆောက်ထောက်ခံတဲ့အစုအဖွဲ့တွေကိုဟိုအကြောင်းကိုကျမတို့အနေနဲ့သတင်းခပါလုပ်ပြီးရေးသားပေးရဆိုလို့ရှိရင်တော့ဟိုသူတို့အတွက်အဆင်ပြေတယ်တကယ်လို့သူတို့မထောက်ခံတဲ့အစုအဖွဲ့တွေရဲ့ထုတ်ပြန်ချက်ဒီပုံမှာပြီကျမတို့ရေးတယ်ကျမတို့ကတော့ we report you design လေကျမတို့ကအချက်အလက်ပေါ်မှာတင်ပြတယ်ဆုံးဖြတ်တာကတော့ပြည်သက်တွေဆုံးဖြတ်တဲ့ပုံမျိုးနဲ့ကျမတို့ကဒီကျင်းဖို့တိုင်းကင်တွေ့တယ်သို့တော်လဲဒီပုံမှာကိုနားမလည်တဲ့ခါကျတော့ကိုလက်အခံကိုစန့်ကျင်တဲ့အစုအဖွဲ့အကြောင်းသတင်းရေးလာတော့ဒီသတင်းဌာနကိုပြစ်တင်ပြောဆိုမှုတွေရှိတယ်ဆက်ဆွမှုတွေရှိတယ်အဲ့ဒါမျိုးတွေလည်းအများကြီးကြုံရတာပေါ့နော်နောက်တစ်ခုကကျမတို့ရဲ့ဟိုပါခုနကသင်ခန်းစာတစ်ခုအနေနဲ့ဆိုလို့ရှိရင်အားလုံးတော့မှန်နေပြီသတင်းတင်လိုက်တဲ့ခါကျတော့တစ်ဖက်မှာတော်လန်ရေးအဝန်ဝိုင်းတွေကသူတို့လုပ်မဲ့လုပ်ငန်းစဉ်တွေကိုပြက်အစီအစဉ်တွေပြက်စီသွားစေတာမျိုးတွေအစီအစဉ်ကိုပြောင်းလာရတဲ့ဟာမျိုးတွေကသွားပြီးတက်ရောက်မှုရှိတာတွေလည်းရှိတယ်။အဲ့ဒါတွေကြတော့ဒီမှာတော့မှပေါ်ဆိုတတိပင်းမှုလေးတွေလည်းခံရတာရှိရပါတော့။သို့တော်လည်းဒါကအရင်ဆူဆူရောရောအသက်အန္တရာယ်ဖြစ်လာတဲ့အနေထားမျိုးတော့ကျွန်တော်တို့ကရင်ဒေသမှာတော့မရှိဘူးပေါ့နော်
။အခုလက်ရှိဖြစ်ပွားနေတဲ့ဖြစ်ရပ်တွေပေါ်မှာချိန်ထိုးပြီးတော့ပေါ့နော်။နာဂတ်ဖက်ဒရယ်ပြောင်စုမှာသတင်းစာလွတ်လပ်ခွင့်လွတ်လပ်စာပြောရေးဆိုခွင့်ကိစ္စတွေပေါ်မှာဆ ्याम ဘယ်လိုမြင်ပါလဲခင်ဗျ။
ကျွန်တော်တို့ဒီလာမယ့်အနာဂတ်ပေါ့နော်ဒီတိုင်းပြည်ပြည်လည်းထူထောင်တဲ့အချိန်ကြာလို့ရှိရင်ကျွန်တော်တို့ဒီအနာဂတ်ဖက်ဒရယ်ပြောင်စုပေါ့နော်ပြောင်စုနိုင်ငံလို့ပဲခေါ်ခေါ်ဖက်ဒရယ်ဒီမိုကရေစီပြောင်စုနိုင်ငံလို့ပဲခေါ်ခေါ်ပေါ့နော်အဲ့ခါကြာလို့ရှိရင်တော့ဒီသတင်းစာလွတ်လပ်ခွင့်ကဒီထက်စနစ်တကျပေါ့နော်တိတိကျကျဟိုကောတိနာတိရှိနားလေပြီးတော့ဟိုဒီသတင်းစာပညာနဲ့ဗဟုသုတတွေနည်းနည်းပြည့်စုံစုံနဲ့ပေါ့နော်အဲ့ဒါတွေဟိုဖြစ်စေချင်တယ်ပေါ့နော်ဘာလို့လဲဆိုတော့အဖြစ်ဆက်ဆက်ပေါ့နော်အစိုးရဆက်ဆက်ဒီအာဏာမသိမ်းခင်အထိအစိုးရဆက်ဆက်မှာလဲသတင်းဒ သတင်းမီဒီယာကိုလွတ်လပ်မှုပေးတယ်သတင်းကိုလွတ်လပ်စွာရေးသားခွင့်ပေးတယ်ဆိုမှလည်းတကယ်တမ်းနိုင်ငံတကာစံနှုန်းနဲ့ကြည့်လို့ရှိရင်တော့ပြေဝါတော့မရှိသေးပါဘူးเนาะနောက်ပြီးတော့သတင်းရယူခွင့်မှာဆိုလို့ရှိရင်လည်းကျမတို့ကစနစ်တစ်ခုဥပဒေတစ်ခုအောက်မှာအာတည်တည်ချာရယူရတဲ့ပုံစံမျိုးမဟုတ်ဘဲနဲ့နှိဆက်ရပုံကူအနေနဲ့ချင်းကပ်ပြီးတော့လှုပ်ဆောင်ရတဲ့ဟာမျိုးကဒါကတော့စနစ်ကျတဲ့ရန်တရားတစ်ခုမဟုတ်ဘူးမြင်တယ်ဘောနော်ဆိုတဲ့ခါကျတော့အများကြီးလက်အရေးကြီးသေးတယ်ကျွန်မတို့ကအတိတ်ကာလမှာကြည့်လို့ရှိရင်သတင်းဆိုင်လွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ကိုနားလည်ယူဆချင်းတယ်လို့ယူဆပြီးတော့အကောင့်တွေပေါ်ရယူတင်ဆက်နေကြတာဖြစ်တဲ့ခါကျတော့ဒီဥစ္စာကသက်ဆိုင်ရာ community အတွင်းရက်ရွာအတွင်းအာပြည်နယ်နဲ့တိုင်းနဲ့နိုင်ငံတစ်ခုလုံးအတွက်ကအရင်ကြီးတော့တိုးတက်မှုအတိုင်းတာကြီးကြီးမားမားတော့အရင်မရှိနေသေးဘူးစိန်ခေါ်မှုရှိနေစေလို့ပြောလို့ရတာပါလို့ဆိုတော့အနာဂတ်မှာတော့ကျမတို့ကတကယ်လို့သာဆက်ပြီးတော့သတင်းစာလွတ်လပ်ခွင့်တွေကိုသူ့ရဲ့ပြည်နယ်တိုင်းဒေသအလိုက်သာလွတ်လွတ်လပ်လပ်နားသိရှိနားလည်ကြမယ်သတင်းဌာနတွေသတင်းတောက်တွေပဲမဟုတ်ပဲနဲ့သတင်းကိုပြောဆိုပြီးတဲ့သတင်းအရင်းမြစ်တွေသတင်းပရိသတ်နဲ့သက်ဆိုင်ရာ stakeholder လို့ခေါ်တဲ့ဒီသက်ဆိုင်ရာအစုအဖွဲ့တွေကလည်းအဲ့ဒီဒင်းစာပညာပေါ့နော်မီဒီယာလစ်ထရေစီကိုကောင်းကောင်းလေးသိနာလဲမယ်ဆိုလို့ရှိရင်ကျမတို့မီဒီယာကျမတို့ပြောမယ်ဆိုလို့ရှိရင်တော့သတင်းသမားနဲ့သတင်းရင်းမြစ်ကကင်းကွာမနေပဲနဲ့နားလည်မှုလည်းမလွဲပဲနဲ့ပို့ပြီးတော့ယုံကြည်မှုရှိရှိနဲ့ဒီကျမတို့နိုင်ငံကိုအရေးတစ်ခုကိုတော့အကောင်းဆုံးတက်မှတ်ဖြောင့်မတ်တဲ့လမ်းအတိုင်းကျမတို့တွန်းသွားနိုင်ပေါ့နော်တူတက်ဖို့ဖြစ်လာဘူးเนาะတကယ်လို့များဒီသတင်းစာလွတ်လပ်ခွင့်တွေမရှိဘူးဆိုလို့ရှိရင်ကျမတို့တိုင်းပြည်ဟာကြီးတဲ့တိုင်းသားပြည်သူလူတွေကအပြည့်အမြင်နဲ့ပိတ်ကုန်ပဲအရင်ကတည်းကစိုးသွားကုန်ပေါ့เนาะနောက်ပြီးတော့ community ထဲမှာနိုင်ငံတွင်းထဲမှာရှိတဲ့လွတ်လပ်ခွင့်သတင်းစာလွတ်လပ်ခွင့်တွေလွတ်လပ်စွာရေးသားပြောဆိုခွင့်တွေမရှိဘူးဆိုလို့ရှိရင်ကျမတို့ရဲ့ပြည်သူလူထုကလည်းသူတို့ရဲ့ခံစားနေရတဲ့အခြေအနေတွေသူတို့နစ်နာနေတဲ့အခွင့်အရေးတွေကြောင့်ရှင်ပေါ်ထုတ်เสีย platform မရှိဘူးဆိုတဲ့ခါကျတော့ကျမတို့နိုင်ငံကသတင်းအမှောင်ကြားသွားမယ်ဆိုရင်ဒီအာဏာသုံးရဖြစ်တဲ့အုပ်ချုပ်ရေးဥပဒေပြုတ်ရေးတရားစီရင်ရေးတွေကလည်းဖြစ်ချင်တယ်လို့ဖြစ်သွားတယ်ဆိုလို့ရှိရင်ကျမတို့ရဲ့နိုင်ငံဟာတိုးတက်တဲ့ Federal ပြည်ထောင်စုနိုင်ငံမဟုတ်ဖြစ်သွားမှာပေါ့ဆိုတော့အဲ့ဒီအနေထားရဲ့စန့်ကျင်ဘက်နဲ့ကျမတို့ကအရေးကိုတွန်းကားမယ့်အနေအထားမျိုးတော့ရှိတာပေါ့ကျမအဲ့လိုတော့မြင်ပါ
ကျွန်တော်တို့ရဲ့စနေသတင်းစကားဝိုင်းစီစဉ်ကိုဒီမှာနေမယ်ရန်နာခွေပြုပါခင်ဗျာစီစဉ်ကိုစဆုံးနားဆင်ပေးခဲ့ကြလို့အထူးကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီအချိန်မှာပဲပြန်ဆုံရအောင်မယ်နော်